ရခိုင်ပြည်နယ်တောင်ပိုင်းကိုအေရခိုင်တပ်တော်ကဆက်စင်တိုးချဲ့နေချိန်မှာတိုက်ပွဲမရှိတဲ့မြေပုံမြို့ကရွာကိုလေကြောင်းပစ်ခတ်ခံရတဲ့ရှိရလူဒေသခံတွေကပြောပါတယ်။အေအနေနဲ့ပြည်နယ်မြို့တော်စစ်တွေနားတဝိုက်အရင်ဝိုင်းထားပြီးအခုတောင်ပိုင်းကစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့ဘက်ကိုဦးတည်နေချိန်ခုလိုလေကြောင်းကပစ်ခတ်ခံရတာလို့နီးစပ်သူတွေကဆိုပါတယ်။ဘာကြောင့်အခုလိုတိုက်ခံရတာဖြစ်နေမှာလဲ။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလေကြောင်းတိုက်ခိုက်ခံခဲ့ရပုံကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်အမတ်ဟောင်းဥခွေဆန်းကအခုလိုစရှင်းပြပါတယ
်ကျွန်တော်မြေပုံမြို့နယ်ခန်းတော်ကြီးနားမှာခန်းတော်ကြီးမြို့နယ်မှာသမိုင်းလောက်အကွာအဝေးမှာရှိတဲ့ညောင်ကန်ရွာကိုဒီနေ့ခေတ်ကောင်းစီကဂျက်ဖိုက်တာမရှိနေပါတော့အဲ့တော့တမင်းပြည်သားရှိရပုံကျတာရှိပေါ့ဒီတော့ဟယ်လီကော်ပတာနဲ့ MI-35 အဲ့ဒါနဲ့လာပစ်တယ်မွန်းငယ်တနအိမတိချင်းလေးကပြည်တာတော့ငားနိုင်ရှိပြတယ်ပြီးတော့အဲ့မှာဒဏ်ရာရလူငယ်20ကျော်ဆရာရှိရယ်သူတို့အရင်းသားကအနေရွာဒီမှာအရှိုံနေမှာပေါ့နော်တော်ရောက်ပြီးတော့ကုတန်နေရတယ်အဲ့ဒီညောင်ကဖုန်းတော်ကြီးကြောင်းကလည်းအကုန်လုံးပြိုပြဲကျသွားတယ်ပေါ့
ဒါအပြင်ဖုန်းကြီးကြောင်းထိခိုက်ခဲ့ပုံလဲဥဖေတန်းကအခုလိုဆက်ရှင်ပြပါတယ
်ဖုန်းကြီးကြောင်းကိုတိုက်ရိုက်ပေါ့နော်ဒီပေါင်900ဘုံဆိုတာအဲ့လိုမျိုးနဲ့တိရလို့ကြားတယ်ကိုရင်းလေးတော့ဒဏ်ရာရပေါ့နော်အဲ့မှာရှိရပြည်သူတွေအဲသူတို့ရဲ့မဆိုင်ကြောက်တာတရားရေးပါရကြတော့လေရှိကောင်းရှိနိုင်ပါလေဒါမဲ့အဲ့ဒီဖက်ကလည်းတိတိကျကျမတော်ရဲတော့ဘူးဒီလူတွေတစ်ခါကျွန်တော်တို့မရဘူးခင်ဗျအဲ့ဒီနေရာကလည်းဒီတနေုံပြည်နေတော့ဒီနေ့ပြည်နေဘယ်သူမှတော့ကြည့်ရတော့မရှိဘူးဒဏ်ရာရတဲ့လူတွေကတော့ကာတောင်းကြီးတို့အဖက်ပေါ့တောင်းတို့အဲ့ဒီမိစ္ဆာရွာကြီးမှာပေါ့နော်အဲ့ဒါတို့တွားပြီးတော့ရှိကူရရဲဆိုတော့အဲ့ဒီရွာကြီးရဲ့ပရင်းပြေးဖို့ရှေ့ရ20ပေါင်းကြီးလောက်တော့ထိခိုက်တာရတယ်ဆိုတော့ကျွန်တော်ကြားကြည့်ရပါတယ်မိန်းောင်တွေတော့ပြောတယ်ပြတမိခုတွေထွက်နေပေါ့ဘလောက်ထိအရှိဘလောက်ပါသွားတယ်ဆိုတော့ကျွန်တော်လည်းအကြည့်ကြည့်တည်ဘူးဒီမှာတော့မကြည့်ရဘူးကြီးအဝေးကပဲလာပြီးတော့ကြည့်နေကြတယ်ဆိုတော့ဟောကြားအကြည့်ကြည့်ပြောလို့တော့အရှိန်စောပါသေးတယ
်အဲ့ဒီတော့ဘာကြောင့်ဒီလိုလေကြောင်းတက်ခိုက်တာဖြစ်နိုင်ပါလဲလို့ဆက်မရမှာဥခွေတန်းကပဲအခုလိုဆက်ပြောပါတယ
်သူလုံနေကြအတိုင်းပေါ်တော့ဒါ ULA တက်တွေကိုတွားမတိုက်ခင်းနဲ့ဘာမှဆိုင်နဲ့ဒီတိုက်ပွဲလေးမရှိပဲနဲ့တွားပြစ်တယ်ဆိုတော့ဒီပြည်သူတွေနေကြရောကြားသိရတာရှိပါတယ်တနင်္ဂနွေလုံးမှာသူတို့ဒီလိုပဲလုံနေတာတွေ့ရလားနော်ဒါဒီရွာတွေက ULA တက်တွေကိုထောက်ခံတယ်အဲ့လိုသူတို့ဆရာတော်ပေါ့ဟုတ်ရှင်လည်းဟုတ်မှာပေါ့အဲ့ဒါပေါ့အယူတင်နဲ့လက်စားရှိနေလို့ရတယ်။အဲ့တော့တမန်ကလုံးကသူတို့လုံနေကြအလုပ်ဖြစ်တယ်။ဒီလိုပထမရအောင်ဒီလိုကြောက်ရွံ့ပြီးနောက်တော့ဒီလိုမဲပြီးတော့ပေါ့လက်စားရှိတဲ့တော်ကြီးတို့သူတို့လုံရတဲ့ဟာအဲ့လိုကျန်လို့အမှတ်ချက်ပြုလို့ရပါတယ်ခင်ဗျ
။ဒီနေရာမှာမြေပုံမြို့ရဲ့ထူကြားပုံကိုလည်းဥဖေတန်းကအခုလိုရှင်းပြပါတယ်
။မြေပုံကတော့ဒီကောင်စီတက်တဲ့တိုက်ပွဲဖြစ်တာတော့မရှိဘူး။ဒါမဲ့စီကောင်စီတပ်တွေမင်းများမှာရှုံးနေမိတဲ့နောက်ပေါ့နော်။ဒီမျိုးကရှိရစီကောင်စီတပ်သူရင်းအောင်ချစ်တဲ့ဝင်းရလောက်ပဲရှိမှာပါ။အဲဒီတပ်ကတော့သူ့လိုလိုမျိုးတွေနဲ့စုပြီးတော့ထွက်ခွာလာတာတော့ကျွန်တော်သိရပါတယ်ခင်ဗျာ။မျိုးမျိုးမှာအီလည်းမရှိဘူးကြ။မျိုးနည်းမျိုးပါပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေအဲအယူပေါင်းပြီးတော့မျိုးကိုထိန်းနေကြတာအေးတပ်လည်းမရောက်ဘူး။သူတို့လည်းဝင်လာပြီးတော့အလားစိတ်တာတွေလည်းအမရှိဘူးအခုဖြစ်တာကလည်းမြို့မြို့နေဆိုပေမဲ့မြို့နဲ့မာ30ကျော်လောက်ဝေးတဲ့နေရာပေါ့အဓိကတော့မြို့မြို့နဲ့ကားတောင်းကြီးမြို့နဲ့နေမိုင်လောက်ရှိတဲ့နေရာမှာဖြစ်တော့အမျိုးပုံကတော့နေရသည့်အပေါ်မှာမရှိပါဘူးအေးရှိပါပဲ
ဒါအပြင်အခုလိုတက်ခိုက်ခံခဲ့ရတဲ့ညောင်ကန်ရွာရဲ့ထူးခြားမှုကိုမေးရမှာလဲဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်အဲဒီရွာကတော့အရင်ဆုံးကလည်းဂျယ်လီဒီဘက်ကရောက်တုန်းကလည်းအဲ့ဒီရွာလေးကိုကြည့်ခဲ့တာရှိရပေါ့ပြောဒီရွာကကန်းတောင်ကြီးနဲ့ဒလချောင်းပေါ့နော်ဒီရှိကောင်စီတက်ဆွဲထားတဲ့ကစုတိုင်းတောင်ပေါ့အဲ့ဒီကြားမှာကြားရကြဒါပြောဒီရွာကအေးဒီအုံနဲ့ထွက်ရှိရဆိုပြီးတော့အရင်တုန်းကလည်းကြည့်ခဲ့ဘူးလေဒါမှမဟုတ်ကျွန်တော်တို့ဒီနေ့စုံစမ်းရတာကတော့အေးတက်တွေအဲ့လိုတိရှာရွာတွေမှာပေါ့နော်မရှိတော့ဘူးအဓိကတော့သူတို့တိုက်ပွဲပုံတို့အတွက်အဲ့ဒီမြန်မာစစ်ကောင်စီတပ်တွေအဲဒီလိုကိုပဲတဲဗျူမဲယူတိုက်နေရရှိတာမြန်မာဒီအဖွဲ့ပါဆိုရင်အာနုတောင်ဟုတ်တူရံပြဲတို့ အဲ့ဒီမှာသူရှင်စတဲ့နေပြီဆိုတော့အဲ့ဒီကူကအကုန်လုံးတက်ပြီးရွှေနေတဲ့ဆိုတဲ့တရင်တွေတော့တည်ဒီရောမှာတော့ရွာလေးပဲဖြစ်တယ်နောက်ပြီးတော့ဒီရွှေလေးတက်တယ်နဲ့ဒီလိုနဲ့တော့ဝေးပါတယ်လမ်းပါတယ်
အခုလိုတက်ကြိုက်ခံခဲ့ရတဲ့ပေါ်စစ်ကောင်စီနဲ့အေးပြောခွင့်ရတော့ကိုဆက်တွေ့ဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျ